ဆုံးတော်ရှုမှတ်နည်းကိုညွှန်ကြားထားတဲ့တရားတော်ကတော့တတိပဋ္ဌာနသုတ္တမပဲတတိပဋ္ဌာန်ပါပဲတတိပဋ္ဌာန်ဆိုတဲ့အတိုင်းတတိကိုရှည်တန်းတင်ပြီးတော့အာထဝမယ်တတိကိုပြတ်ထန်းပြီးတော့အာထဝမယ်တတိကိုကောင်းဆောင်တင်ပြီးတော့အာထဝရမယ်ပြီးတော့ရှင်ဝဏဝါသီမဟာဗောဓိမင်းဆရာတော်ဖျာကြီးပြောတဲ့စကားနဲ့ပြောရမယ်ဆိုရင်တော့တရားအာထုတဲ့အခါဥမ္မတ်ကြီးကိုရှည်တန်းတင်ရမယ်တဲ့ကျမ်းနာပိသမတရားအားထုတ်ရင်ဘုသူရှည်တန်းတင်ရမလဲဥမ္မတ်ကြီးကိုရှည်တန်းတင်ရမယ်တဲ့ဥမ္မတ်ကြီးဆိုတာဘုသူတော့ဥမ္မတ်ကြီးဆိုတာဘာလို့ယူဆတော့ဒီထက်မှနာမည်ကပါပြီလားလေမှတ်ကြီးဆိုတော့မှတ်အမှတ်ကိုရှည်တန်းတင်ရမယ်လို့ပြောတာနော်အမှတ်ဆိုတာအပေါ်မဟုတ်ဘူးမှတ်နေကြမလို့သိနေရင်ပြီးတာပဲလို့အစာကိုရောက်နေနေအဲ့ဒီလိုလုပ်လို့မရဘူးမှတ်ကိုမှတ်ရမယ်တတိပဋ္ဌာန်လို့ခေါ်ရတယ်တတိဆိုတာကပါဠိစကားပါပဲမြန်မာမှုနေပယ်မှာသုံးနေတော့မြန်မာစကားလို့လူဖြစ်နေတယ်ပါဠိစကားပါပဲသူရဲ့ဒိဋ္ဌိတွေဗမာလူဒိဋ္ဌိတွေအများကြီးဖြင့်ဖွင့်ဝင်ရှိတဲ့အထက်ကတစ်ခုကတော့အမှတ်ပါပဲတတိဆိုတာအမှတ်ပဋ္ဌာန်ဆိုတာပြဋ္ဌာန်းတာရှည်တန်းတင်တာတတိပဋ္ဌာန်ဆိုတဲ့ပါဠိစကားလုံးလေးကိုပဲဆရာတော်ကြီးကဥမ္မတ်ကြီးလို့ပြောလိုက်တာပါနော်ဒါကြောင့်တရားအထုံးရင်ဥမ္မတ်ကြီးကိုရှည်တန်းတင်ရမယ်။ရှည်တန်းတင်ရမယ်ဆိုတော့ကဘယ်အာယုံမဲကျုံလာကျုံလာမှတ်ချလိုက်ရမယ်။ဒီလိုဆိုလိုပါတယ်။သွားလို့ရှိရင်သွားတယ်၊ထိုင်လို့ရှိရင်ထိုင်တယ်၊စားလို့ရှိရင်စားတယ်၊စွန့်လို့ရှိရင်စွန့်တယ်၊ငိုလို့ရှိရင်ငိုတယ်၊ယူလို့ရှိရင်ယူတယ်၊စသည်အားဖြင့်ပေါ့လေ။ကိုပြုမူနေတဲ့ပြုမူနေတဲ့ကိုပြုမူနေတဲ့အတိုင်းအရှိကိုအရှိတိုင်းငုံမူလသုံးလုံးနေတဲ့အတိုင်းဘဝနေကြသိဉာဏ်အတိုင်းနဲ့မှတ်လိုက်ရမယ်ဒါဟာရှုမှတ်ဖို့ရှုမှတ်နည်းအချင်းချုပ်ပါပဲအဲ့ဒါဥမ္မတ်ကြီးကိုရှင်းရင်တင်ပြီးတော့မှတ်မယ်ဆိုတော့ဘာ၄ကိုမှတ်ရမှာလဲမြင်သမျှကြားသမျှနံသမျှစားသမျှထီးသမျှသိသမျှဒါရ၆ပါးကပေါ်လာသမျှအာယုန်တိုင်းကိုဘယ်အာယုန်မဆိုရှုမှတ်ရမှာပါပဲထင်ရှားသမျှအာယုံပေါ့မထင်ရှားတဲ့အာယုံကိုတော့တမင်ကြံစပြီးတော့ရှုမှတ်ရမှာမဟုတ်ပါဘူးဒီတော့ရှုမှတ်ဆရာတွေကလည်းအများကြီးလို့ထင်ရပေမဲ့အတူချုံလိုက်လို့ရှိရင်တော့တူရတူရပေါင်းစုလိုက်လို့ရှိရင်တော့ထင်မှုနဲ့သိမှုဒီနှစ်ခုပဲရှိပါတယ်ရှုမှတ်ဆရာအာယုံတွေဘလောက်ပဲညာများအချင်းချုံလိုက်တော့ဘာနဲ့ပါပဲရှိလဲထင်မှုနဲ့သိမှုမျက်စိနဲ့အစင်းနဲ့ထီတယ်ကြည့်တဲ့အခါမှာမြင်သိစိတ်ပေါ်လာတယ်မြင်သိစိတ်ရဲ့နောက်ဆက်တွဲကမိမိရဲ့နှလုံးသွင်းအားလျော်စွာကုသိုလ်စိတ်အကုသိုလ်စိတ်ပေါ်လာတယ်မျက်စိနဲ့အစင်းနဲ့ထိတာကထိမှုမြင်သိစိတ်နဲ့ကုသိုလ်စိတ်အကုသိုလ်စိတ်ကသိမှုဒီမျက်စိနဲ့ပတ်သက်ပြီးတော့လည်းထိမှုသိမှုတစုံရတယ်နားနဲ့ပတ်သက်ပြီးတော့လည်းနားနဲ့အံနဲ့ထိတယ်ကြာတိစိတ်ပေါ်လာတယ်နှလုံးသွင်းအားလျော်စွာကုသိုလ်စိတ်အကုသိုလ်စိတ်ပေါ်လာတယ်။နားနဲ့အတန်နဲ့ထိတာကထိမှု။ဓာတုစိတ်တို့ကုသိုလ်အကုသိုလ်စိတ်တို့ကသိမှု။နှာခေါင်းနဲ့အနံ့နဲ့ထိတယ်။အနံ့ကိုသိတယ်ကုသိုလ်အကုသိုလ်ဖြစ်တယ်ထိမှုသိမှုတစုံရတယ်။ပြီးတော့ပါရှိမလဲ။ရှာနဲ့အရာသာနဲ့ထိတယ်။အရာသာသိမှုနဲ့ကုသိုလ်အကုသိုလ်စိတ်ဖြစ်လာတယ်ထိမှုသိမှုတစုံရပြန်တယ်ပြီးတော့ဘာနဲ့ဘာနဲ့ထိဦးမလဲကိုယ်နဲ့အထိအတွင်းနဲ့ထိမယ်ထိသိစိတ်ပေါ်မယ်ကုသိုလ်အကုသိုလ်စိတ်ပေါ်မယ်ထိမှုသိမှုတစုံရတယ်စိတ်နဲ့ဒုစရအဒုကျန်သဘောတရားနဲ့ထိမယ်ထိတော့တွေးတဲ့စိတ်ပေါ်လာတယ်နှလုံးသွင်းအားလျော်စွာကုသိုလ်စိတ်အကုသိုလ်စိတ်ပေါ်လာတယ်။သရ၆ပါးလို့ခွဲနေပေမဲ့လုံရင်းချုံလိုက်တော့ဘာနဲ့ပါပဲရှိတော့လဲ။ချိန်မှုနဲ့သိမှုပဲ။မြင်တိုင်းမြင်တိုင်းမြင်တယ်လို့မှတ်နေတာချိန်မှုနဲ့သိမှုနှစ်ခုကိုမှတ်နေတာပါပဲ။မြင်တယ်လို့မှတ်လိုက်တော့မျက်စိဆိုတာရုပ်တရားအစင်းဆိုတာကလည်းရုပ်တရားမျက်စိဆိုတဲ့ယုတ်တရားနဲ့အစင်းဆိုတဲ့ယုတ်တရားဒီနှစ်ခုထိလိုက်တဲ့အတွက်ကြောင့်မြင်တယ်မြင်တာကိုသိလိုက်တဲ့စိတ်လေးပေါ်လာတယ်။ကိုကယောနိသောမနတိကာရနဲ့အတင်းအကျပ်မှန်မှန်ကန်ကန်နှလုံးသွင်းလိုက်တော့ကုသိုလ်စိတ်ပေါ်မယ်။အာယောနိသောမနတိကာရနဲ့မသိမသိနှလုံးသွင်းလိုက်တော့အကုသိုလ်စိတ်ပေါ်မယ်။ အဲ့ဒီမြင်မှန်းသိလိုက်တဲ့စိတ်ကလေးနဲ့ကုသိုလ်စိတ်အကုသိုလ်စိတ်တွေကနန္တရားနှိမ့်ချလိုက်တော့ယုတ်တရားနဲ့နန္တရားပါပဲထိမှုဆိုတာယုတ်တရားကိုကိုးစားပြုပါတယ်ထိမှုဆိုတာကနန္တရားကိုကိုးစားပြုပါတယ်ယုတ်နိုင်ငံလွယ်လို့ဘာမှရှိသေးလဲမရှိတော့ဘူးဒါကြောင့်ရှေးဆရာတော်ကြီးတွေရှေးသူတော်ကောင်းကြီးတွေကထိမှုတိမှုထိုနှစ်ခုတတိကြကြပြုလို့ဆောင်းဖို့ဆိုထားကြကြတယ်အဲ့ဒါလေးဆိုလိုက်ရအောင်ထိမှုတိမှုထိုနှစ်ခုတတိကြကြပြုစခန်းဝင်နေကြတယ်ဆိုတာတရားဆိုင်ဖို့လားတရားအားထုတ်ဖို့လားတရားအားထုတ်ဖို့တရားဆိုင်ဖို့မဟုတ်ပါဘူးလားတရားဆိုင်ဖို့လားတရားအားထုတ်ဖို့လားလို့ဆိုရင်အဓိကအဖြစ်တရားအားထုတ်ဖို့ဖြစ်ပါတယ်တရားထိုင်တယ်နဲ့တရားအားထုတ်တာနဲ့မတူဘူးနော်တရားထိုင်တယ်ဆိုတာကတော့အပေါ်ပိုင်းကိုမမတ်အောက်ပိုင်းကိုခွေခွေလေးထားပြီးတော့ထိုင်တဲ့ဣရိယာပုတ်လေးနဲ့တရားရှုတာကိုတရားထိုင်တယ်လို့ခေါ်တယ်။တရားထိုင်တဲ့အလုပ်တစ်ခုတည်းလုပ်ဖို့အတွက်ခொနည်းစခန်းဖွင့်ထားတာမဟုတ်ပါဘူး။တရားရက်တဲ့အလုပ်လည်းလုပ်ဖို့၊တရားသွားတဲ့အလုပ်လည်းလုပ်ဖို့၊တရားလျောင်းတဲ့အလုပ်လည်းလုပ်ဖို့။ထိုင်တာတစ်ခုတည်းနဲ့မပြီးဘူးနော်။ထိုင်တဲ့အခါမှတ်တော့တရားထိုင်တယ်ပေါ့။ရက်တဲ့အခါတရားရှုတော့တရားရက်တယ်ပေါ့။နန်းသွားနေရင်သွားနေရင်လည်းတရားမှတ်တော့တရားသွားတယ်ပေါ့လျောင်းနေရင်သုံးမုတ်အိတ်နေရင်တရားမှတ်တော့တရားအိတ်တယ်ပေါ့တရားထိုင်တရားရက်တရားသွားတရားလျောင်းတရားအိတ်လုပ်ဖို့အတွက်ခொနည်းစကံဖွင့်ထားခြင်းဖြစ်ပါတယ်တရားအားထုတ်တယ်ဆိုတာထိုင်တဲ့ဣရိယာပုတ်တစ်ခုတည်းနဲ့ပဲလုပ်လို့ရတာမဟုတ်ပါဘူးလုပ်ရမှာလည်းမဟုတ်ပါဘူးထိုင်ရမှန်းနဲ့ဈဉာမှန်းဆက်နေရမယ်ဈဉာမှန်းနဲ့အထူးထူးမှဆက်နေရမယ်ဈဉာမတ်နဲ့ထိုင်ရမတ်လေးဆက်နေရမယ်ဈဉာမတ်နဲ့အထူးထွေးမတ်ဆက်နေရမယ်အထူးထွေးမတ်ကနေထိုင်တဲ့မတ်ထိဆက်နေရမယ်အထူးထွေးမတ်နဲ့ဈဉာမတ်ဆက်နေရမယ်ဒီအမှတ်သုံးမျိုးဟာတစ်ခုနဲ့တစ်ခုကွင်းဆက်မိပြီးတော့ကိလေသာအကြအလမဝင်မဲနဲ့စက်တိုင်းမိနေရမယ်ဒါမှလည်းတရားရဲ့အရသာဆိုတာပေါ်ပါတယ်တရားနာပိဋကများအစာစားတဲ့အခါသမင်းတလုံးဝါးတဲ့အခါမှာသမင်းလုံးရဲ့အရသာပေါ်ဖို့အတွက်အဆက်မပြတ်ဝါမနေရဘူးလားဝါနေရတယ်ထမင်းလုံးကိုပစတ်ထဲထည့်ပြီးတော့ဒီတိုင်းလိုပဲညင်နေမယ်ဆိုတော့ထမင်းလုံးရဲ့ရတာပေါ်ပါမလားမပေါ်ပါဘူးတစ်ချက်လောက်ဝါလိုက်ရက်နေလိုက်ဝါလိုက်ရက်နေလိုက်ဆိုရင်လည်းရတာမပေါ်ပါဘူးဇက်တိုက်ဝါနေမှာအဆက်မပြတ်ဝါနေမှာထမင်းလုံးထဲမှာပါတဲ့ထမင်းဟင်းရဲ့အရသာပေါ်လာတယ်တရားရဲ့ရတာဆိုတော့လေဒီလိုပါပဲအစမပြတ်ရှုမှတ်ပြီးတော့နေမှတရားရဲ့အရာသာပေါ်လာပါလေအစမပြတ်ရှုမှတ်တဲ့အခါမှာပေါ်လာတဲ့တရားအရာသာကြောင့်လည်းပဲတရားအထွတ်ရတဲ့အလုံးမှာပျော်မွေ့ပါလေတရားအရာသာမပေါ်ဘူးဆိုတော့တရားအထွတ်ရတာကျင်းကြီးတော်တတ်ပါလေဒါကြောင့်တရားအရာသာပေါ်ဖို့အတွက်ထိုင်မှရောဇင်းညာမှရောအထူးထူးမှရောဆက်ဆက်ပြီးတော့နေအောင်ရှုမှတ်ပေါ်များကြရမယ်အဲ့လိုရှိမှပေါ်များအားထုတ်မှသာလျှင်တရားရဲ့အရာသာပေါ်မယ်ရှိမှနည်းကလည်းအဲ့ဒါမှလည်းမှန်ကန်ပါလေထိုင်မှတစ်ခုပဲမှတ်သေးတဲ့နဲ့ထင်တော့နေသာတယ်လို့ပဲနေမယ်ဆိုရင်ဒါရှိမှနည်းမမှန်ဘူးထိုင်မှနဲ့ပဲပြည့်စုံတယ်လို့ယူဆနေရင်မိမိရဲ့ခန္ဓာတောင်ဖို့မှအဝိဇ္ဇာဆိုတဲ့မင်းတို့ကြီးကန့်လန့်ခံသွားပြီဒီတော့ရှိမှတဲ့နေရာမှာခုနဘုသူ့ကိုရှင်းရင်တရားမလဲတော့ဥမ္မကြီးကိုရှင်းရန်တရားမေဥမ္မကြီးကိုရှင်းရန်တင်နေဆိုတော့သွားတဲ့ဣရိယာပုတ်ဆိုရင်သွားတယ်လို့မှတ်ရတာပါပဲပြီးတော့သွားတယ်လို့မှတ်တာဟာအရှင်ဖျားပြောမှလားဘာလို့မဆိုသွားတာသွားနေလို့ရှင်သွားတယ်ပြီးတာပေါ့သွားရင်သွားတယ်ဆိုတာခလေးလည်းပြီးတယ်ခွေးလည်းပြီးတယ်လို့ပြောမှာပဲခလေးတို့ခွေးတို့ပြီးတဲ့သွားတယ်ဆိုတဲ့အပြီးကတော့ဝိပဿနာဉာဏ်ကိုဖြစ်စေတဲ့အတိမျိုးမဟုတ်ပါဘူး။ကိလေသာကိုကင်းရှင်းပြီးတော့မဖို့နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တဲ့အတိမျိုးမဟုတ်ပါဘူး။ခလေးတို့ခွေးတို့သိကြတယ်ဆိုတာ သွားတိုင်းသွားတိုင်းလည်းပဲအချိန်တိုင်းအဆက်မပြတ်သိကြတာမဟုတ်ပါဘူးသွားသွားခြင်းရဲ့သွားကစားမှသိရင်သိမယ်သွားခြင်းရဲ့အလဲမှသိရင်သိမယ်သွားတာဆုံးတော့မှသိခြင်းလည်းသိမယ်ကြိုးစားကြိုးစားလေးပဲသိတယ်အများအဖြစ်တော့တခြားအကြောင်းအရာတွေကိုစဉ်းစားရင်တွေးတော့ရင်းနဲ့ပဲသွားနေတာများပါတယ်တခါတည်းသိကြံတော့လည်းပဲသွားခြင်းနဲ့စိတ်ကလေးနဲ့ထုတ်ရှားမှုယုတ်တရားလေးဒီနှစ်ခုပဲလှုပ်လှုပ်နေတယ်ဆိုတဲ့အသိမျိုးနဲ့မသိပါဘူးငါကောင်းနေနဲ့သိတယ်တတဝါကောင်းနေနဲ့သိတယ်ငါသွားနေတာစထွက်လာခဲ့တုန်းကလည်းငါပဲအခုသွားနေစဲမှလည်းငါပဲကိုသွားတဲ့နေရာလမ်းဆုံးကြောက်သွားလို့ကြောက်သွားတော့လည်းပဲငါပဲမသွားခင်ကရောသွားနေစဲမှရောသွားပြီးတဲ့အချိန်မှရောငါတယောက်တည်းပဲတကူတဲ့တကောင်လေးပဲလို့ဒီလိုထင်နေပါတယ်အဲ့ဒီလိုအတိမျိုးနဲ့တော့ကိလေသာတွေကိုမဖောက်ခွင်းနိုင်ပါဘူးအတ္တဆိုတဲ့အယူဆကိုလည်းပဲမခွာနှုတ်နိုင်ပါဘူးယောဂီပုဂ္ဂိုလ်ရဲ့သွားရင်သွားတယ်လို့ရှုမှတ်ပြီးတော့သိတဲ့အသည့်ကတော့သွားခြင်းနဲ့စိတ်ကလေးနဲ့ထုတ်ရှားမှုယုတ်တရားလေးဒီနှစ်ခုပဲဖြစ်နေတယ်ဆိုတာသိတယ်သွားခြင်းနဲ့စိတ်ကလေးကြောင့်သွားနေတဲ့ထုတ်ရှားမှုယုတ်တရားလေးဖြစ်ပေါ်လာတယ်သွားခြင်းနဲ့စိတ်ကလေးကလည်းအစဉ်စဉ်ဖြစ်လိုက်ပြလိုက်သွားနေတဲ့လှုပ်ရှားမှုယုတ်တရားလေးကလည်းအစဉ်စဉ်ဖြစ်လိုက်ပြက်လိုက်သွားခြင်းနဲ့စိတ်ကလေးကသွားတဲ့လှုပ်ရှားမှုယုတ်စီမရောက်လှုပ်ရှားမှုရွေးရှားမှုလေးကလည်းတရွေ့ကနေတရွေ့ကိုမရောက်တရွေ့ပြီးတရွေ့အပိုင်းပိုင်းပြက်ပြီးတော့အကုန်ဆုံးချုပ်ပြောက်သွားတယ်လို့အဲ့ဒီလိုသိမြင်သွားပါတယ်ဒါကလည်းပဲခုအားထုတ်ခုချက်ချင်းတော့လည်းမသိနိုင်ဘူးပေါ့လေအရှင်ဘုရားကပြောတော့သွားခြင်းနဲ့စိတ်ကလေးနဲ့သွားတဲ့ယုတ်ကလေးနဲ့ဒါကြီးကလည်းအပိုင်းပိုင်းပြက်ပြက်ဆိုပါတယ်တပည့်တော်ဖြင့်လမ်းလျှောက်တာဘာမှလည်းမတွေ့ပါဘူးခြေတော်ကြီးပဲတွေ့တယ်နာတာပဲဖတ်တယ်နဲ့ဒီလိုလဲတွေးနေကြအောင်မယ်နော်အရက်ကြောင်ညာတစ်ခုလိုချက်ချင်းတောက်ချက်ချင်းပေါက်တော့ပဲဖြစ်မလဲနော်အခုပဲမှန်အခုပဲယုံနာနေမြင်အခုပဲဖြစ်ပြက်နေမြင်အခုပဲမယံခုညာဆိုင်ဒီလိုတော့ပဲဖြစ်ပါမလဲစူးစားအထုတ်ဖို့တော့လိုတာပေါ့ရှင်ပြောကြတာဒီမမြင်မှုလို့သာပြောတာအာထုတ်တော်ရရှင်များပြောတဲ့အတိုင်မနာမရဈာမပြတ်ရှုမှတ်မြဲရလားလို့မင်းရတော့ဘယ်လိုဖြစ်မလဲကိလေသာတစ်ချက်ကလေးမှဈာမခုပဲနဲ့ထိုင်မှတ်ကနေထလာတော့လဲအမှတ်ကလေးနဲ့ထားပြီးတော့ဈဉံလည်းပဲတောက်လျှောက်မှတ်သွားတယ်အထွေထွေသာရာဆွနာမျက်နှာသစ်တာရေချိုးတာဒါတွေလုပ်တော့လဲပဲတစ်ချက်ကလေးမှအမှတ်မလုပ်ဘူးတစ်စက္ကန့်လေးမှအမှတ်မလုပ်ဘူးလို့ကျိုးကျော်နိုင်တယ်ဆိုရင်တော့ခုနပြောတဲ့ယုံနံသဘာဝတွေအကြောင်းကျိုးသဘာဝတွေဖြစ်ပျက်သည်အနိစ္စဒုက္ခအနတ္တလို့ခေါ်တဲ့မမြဲတဲ့သဘောမကောင်းတဲ့သဘောမပိုင်တဲ့သဘောတွေသိမြင်မှာပါယောဂီရဲ့တာဝန်ဟာပေါ်လာသမျှအာယုန်တိုင်းကိုမလွတ်တန်းရှုမှတ်နေဖို့တာဝန်မှာပဲပေါ်လာသမျှအာယုန်ကိုသာမလွတ်တန်းရှုမှတ်နေမယ်ဆိုရင်တော့ပယ်တဲ့ပယ်ထိုက်တဲ့ကိလေသာတွေလည်းပယ်ပြီးသားဖြစ်သွားပါတယ်ပြီးတဲ့ပြီးထိုက်တဲ့အကြောင်းအရာတွေကိုလည်းပြီးပြီးသားဖြစ်သွားပါတယ်ဒါကြောင့်ယောဂီရဲ့တာဝန်ဟာမှတ်နေဖို့တာဝန်မှာပဲဒါကြောင့်ဆိုလိုက်ပါအမတ်အမတ်တလဇတ်မပြတ်မရမည်အမှန်တလဲစမပြတ်မှတ်ရမည်ဆိုတဲ့အဆုံးအမကိုဥထိတ်တင်ပြီးတော့ပေါ်တိုင်းမပြတ်ရှုမှတ်နေမယ်ဆိုရင်မိမိရဲ့ခန္ဓာတံပိုးကြီးထဲမှာအဝိဇ္ဇာဆိုတဲ့တရားမင်းတို့ကြီးဖယ်ရှားပြီးတာဖြစ်သွားပါလိမ့်မယ်ရှုမှတ်နေတဲ့ပတ်သက်လို့ဒီလောက်ပဲအချင်းချုပ်ကြောကြပါစို့အပြည့်စုံပြီးခြင်းချင်းမြတ်မြတ်သီလို့ဤစံအင်းတို့တခြားရေးရတဲ့တရားစာအုပ်တွေတခြားဆရာတော်ကြီးတွေရေးရတဲ့စာအုပ်တွေသာဖတ်ရှုကြပြီးတော့နော်တရားမင်းတို့ကြီးတွေ့ပြီးတော့ဗာတွေ့သေးတယ်တော့ဖာပွားကြီးတကောင်တွေ့တယ်ဖာပွားတဲ့ပွားလာတဲ့ဖာမလို့ဖာပွားလို့ခေါ်တာပါပဲသူကတွေ့လိုက်ပြီဆိုရင်တွေ့တိုင်းတွေ့တိုင်းတဖြည်းဖြည်းကြီးကြီးပြီးတော့လာတယ်မာဒီဆရာတော်ဖြည့်ကြီးကတော့အားလုံးနားလို့အောင်တွေ့တိုင်းကြီးဖရတွေ့တိုင်းကြီးဖာတဲ့နော်သူ့ရဲ့မူလအရွယ်စားကတော့လက်သေးခွန်လောက်ပဲရှိပါတယ်ဒါပေမဲ့ဒုတ်တို့ဘာတို့တစ်ခုခုနဲ့သူ့ကိုသွားထိလိုက်ပြီဆိုရင်သူကတဖြည်းဖြည်းကြီးကြီးလာတယ်ဘလောက်ကြီးကြီးသွားလဲဆိုရင်အုတ်ရှိသီးမှဲ့လောက်ထိကြီးသွားတယ်။လက်သေးခွန်လောက်ကနေအုတ်ရှိသီးမှဲ့လောက်ထိကြီးသွားတယ်ဆိုတော့စဉ်းစားတာကြီးတော့ငကူကလက်နှချောင်းချီနှချောင်းလေးဘက်ထောက်ပြီးတော့နေရာကနေခန္ဓာကိုယ်ကြီးကအုတ်ရှိသီးလောက်လဲကြီးလာရောခြေထောက်လေးဘက် အပေါ်ကအပေါ်ကြီးမိုးပေါ်ထောင်သွားပြီးတော့ပက်လက်ကလေးဖြစ်သွားတယ်ဘလို့မှမလှုပ်နိုင်တော့ဘူးအဲ့ဒီမှာကြီးကြီးငှက်တည်းရဲ့ထိုးတုပ်ခြင်းကိုခံလိုက်ရပါတယ်ရန်သူရဲ့အစာဖြစ်သွားတယ်ဒါဆိုရင်တွေ့လိုက်တာနဲ့တစ်ချိန်ပြီးချင်းကြီးကြီးလာတယ်ဆိုတဲ့သဘောတရားပါများဖြစ်မယ်လို့ထင်တော့ဒေါသဆိုတဲ့သဘောတရားဟာတို့တိုင်းကြီးတဲ့ဖားလို့ပါပဲပထမတော့ဒေါသဖြစ်အောင်လုပ်လို့ရှိရင်ဒေါသတက်အားနေတဲ့လူဆိုတော့နည်းနည်းပြီးခံနိုင်သေးတယ်ပေါ့ထပ်ပြောလာပြီးထပ်လှုပ်လာပြီးဆိုရင်နည်းနည်းလေးစိတ်ကထလာပြီးတခါတတရချင်းထပ်ပြောပြန်ပြီးထပ်လှုပ်ပြန်ပြီးဆိုတော့ဒေါသကပူပြီးတော့ထွက်လာပြီးအချင်းချင်းခါကကိုမကြိုက်တဲ့စကားကိုအချင်းချင်းခါကပြောတယ်ကိုယ်မကြိုက်တဲ့အပြုမှုကိုအချင်းချင်းခါခါလုပ်တယ်ဆိုရင်တော့ဒေါသကတဖြည်းဖြည်းနဲ့ကြီးထွားလာပါလေ။ဒါကြောင့်ဒေါသရဲ့သဘောတရားဟာပြီးငယ်ရာကနေတဖြည်းဖြည်းချင်းတို့တိုင်းတို့တိုင်းဒေါသဖြစ်เสียတစ်ဖက်ကအာယုံနဲ့တို့တိုင်းတို့တိုင်းကြီးထွားလာတတ်တဲ့အတွက်ကြောင့်သူ့ကိုဘာနဲ့တူတယ်လို့ဆိုလဲ။ဖားပွားနဲ့တူတယ်။ဒေါသရဲ့တဖြည်းဖြည်းချင်းဖားပွားကြီးလိုကြီးထွားလာတဲ့သဘောတရားကိုပြိတ္တကတော်မှာအစဉ်စဉ်ပြထားတယ်။တစဉ်ချင်းပြောတော့မယ်လက်လေးချိုးပြီးမှတ်ထား။ဒေါသစိတ်ဖြစ်ပြီးဆိုရင်ပထမအဆင့်တော့စိတ်နောက်ကျုံအဆင့်ပဲရှိပါတယ်။စိတ်ပူလောင်တဲ့အဆင့်စိတ်ညှင်းနွမ်းသွားတဲ့အဆင့်အဲ့ဒီအဆင့်မှာယောနိသောမနတိကာရနဲ့အသင်တင်နှလုံးသွင်းပြီးတော့ပယ်ဖြောင်းနိုင်မယ်ဆိုရင်တော့ဒေါသငြိမ်းသွားနိုင်တယ်။မငြိမ်းဘူးဆိုရင်တော့နောက်တစ်ဆင့်မျက်နှာရှုံ့တော့မဲ့ရွယ်ပြီးတော့လာတယ်မျက်စောင်းတွေထိုးတယ်နှခမ်းတွေကြိုက်တယ်ခြေထောက်တွေဆောင်တယ်လက်သီးတွေဆုပ်တယ်တောက်တွေခောက်တယ်အဲ့ဒီလိုမျက်နှာရှုံ့တော့မဲ့ရွယ်တဲ့အဆင့်ကိုရောက်တယ်အဲ့ဒီအဆင့်မှမငြိမ်းနိုင်သေးဘူးဆိုရင်တော့မေးလီတလွတ်လွတ်ဖြစ်လာတယ်ဆဲတဲ့စကားကျဉ်တဲ့စကားတွေပြောဖို့တော့မေးလီလှုပ်လာပြီမေးလှုပ်တဲ့အဆင့်မှမငြိမ်းနိုင်သေးဘူးဆိုလို့ရှိရင်တော့ကျဉ်တဲ့စကားတွေညှိကြတဲ့စကားတွေပြောဆိုတဲ့အဆင့်ကိုရောက်သွားပြီအဲ့ဒီအဆင့်မှာမှဒေါသကိုငြင်းအောင်မငြင်းနိုင်သေးဘူးဆိုရင်တော့တစ်ဖက်သားကိုကူညီမဲ့သူရှိလားမရှိလားဆိုတာကိုဘေးပတ်ဝန်းကျင်ကိုလှည့်ပြီးတော့ကြည့်တဲ့အဆင့်ကိုရောက်သွားပြီငါရဲ့တိုင်ဘက်ပုဂ္ဂိုလ်ကိုကူညီမဲ့သူတစ်ဖက်ကရှိလားငါကိုကူမဲ့သူရှိလားတကယ်လို့များနှစ်ပန်းလုံးပြီဆိုရင်သူ့ဘက်ကကူမဲ့သူရှိလားငါဘက်ကကူမဲ့သူရှိလားကူမဲ့သူရှိမရှိဘေးပတ်ဝန်းကျင်ကိုကြည့်တဲ့အဆင့်ရောက်သွားတယ်အဲ့ဒီအဆင့်မှာငြိမ်းနိုင်ရင်တော့တော်ရဲ့အဲ့ဒီအဆင့်မှာမှဒေါသကိုမငြိမ်းနိုင်ဘူးဆိုရင်တော့တစ်ဖက်ပုဂ္ဂိုလ်ကိုထိုးကျင့်ရိုက်နှက်ဖို့အတွက်ဆွဲကင်တဲ့အဆင့်ကိုရောက်သွားပြီကော်လံလေးကိုဆွဲလိုက်တာသပင်ဆွဲတာခန္ဓာကိုယ်ကိုဆွဲတာအဲ့ဒီလိုပေါ့တစ်ခုခုကိုမိရဆွဲတော့မှာပဲနော်အဲ့လိုကင်ဆွဲတဲ့အဆင့်ကိုရောက်သွားပြီအဲ့ဒီအဆင့်မှာမှငြိမ်းအောင်မငြိမ်းနိုင်သေးဘူးဆိုရင်တော့ဒါပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ငဲပဲဖြစ်ဖြစ်လက်နဲ့တစ်ခုခုကိုကောက်ကင်တဲ့အဆင့်ကိုရောက်သွားပြီအဲ့ဒီအဆင့်မှာမှမငြိမ်းနိုင်သေးဘူးဆိုရင်တော့ငဲနဲ့ပြစ်မယ်ဒုံနဲ့ရိုက်မယ်ဒါနဲ့ခုတ်မယ်လက်နဲ့တစ်ခုခုနဲ့နှိမ့်ပြမှနှိမ့်ဆက်မယ်အဲ့ဒီအဆင့်မှာမှငြိမ်းအောင်မငြိမ်းနိုင်သေးဘူးဆိုရင်တော့သူတစ်ဖက်သားသိအောင်အသက်ကိုတတ်မယ်သူတဲ့တန်ရုံနဲ့မကျင်းနေသေးဘူးဆိုတော့ကိုယ့်ကိုယ်ကိုယ်လည်းပြန်သတ်မယ်တတ်တဲ့အဆင့်ထိရောက်သွားတယ်အဆင့်ဘယ်နှဆင့်လဲ10ဆင့်ပြက်က9ဆင့်နောက်ပြက်က9ဆင့်ရယ်10ဆင့်ရယ်17ဆင့်ရယ်ပြန်ပြောလို့ရှိရင်460ကျော်သွားလိမ့်မယ်မပြောတော့9ဆင့်မရှိပါနဲ့နော်ကိုနဝင်းသာမှတ်ထားလိုက်တော့ဟုတ်လားကိုနဝင်းမိုးလင်းရင်သိလိမ့်မယ်ပေါ့နော်အဲ့တော့ဒေါသရဲ့အဆင့်တွေကိုအဲ့ဒီလိုပြိဋကတ်တော်မှာ90ပြထားတယ်ဘလောက်ပဲအချက်လက်တွေများများဒီ90နဲ့မှတော့အကုန်လုံးအကျုံးဝင်သွားတာပါပဲဖားပွားကြီးတဖြည်းဖြည်းချင်းကြီးလာလို့လာတယ်လို့ပဲပေါ့လက်သေးကွန်လောက်ကနေကဲလုံးလေးလောက်အဲ့လောက်ကနေတဖြည်းဖြည်းပဲဦးလောက်အဲ့လိုအချင်းမလကာသီးလောက်စသဖြင့်ပေါ့လေအဆင့်ချင်းကြီးလာတာနောက်ဆုံးဘလောက်ထိရောက်သွားတဲ့တုန်းအုတ်ရှိသီးမဲလောက်ထိသူတက်ကူလည်းတက်ပြီကိုတက်ကူလည်းတက်ပြီဆိုရင်တော့ဒေါသဆိုတဲ့ဖားပွားဟာအုတ်ချစ်ပြီးမဲ့လောက်ထိရောက်သွားတဲ့သဘောပါပဲ။ဒါကြောင့်ဒေါသကိုစပ်ဖြစ်ပြီးဆိုတဲ့ကယောနိကောမနတိကာရလေးနဲ့ငြင်းအောင်ငြိမ့်နိုင်ရမယ်။မငြိမ့်နိုင်ရင်တော့အင်မတန်တောင့်မက်ဖွယ်ကောင်းတဲ့အဆင့်တွေကိုတစ်ဆင့်ပြီးတစ်ဆင့်တိုးတက်သွားတတ်ပါလေ။ဒီဒေါသဆိုတာကလည်း ။ဉာဏ်ကနေလဲဖြစ်တတ်တယ်၊ကြာယာကနေလဲဖြစ်တတ်တယ်၊နာယာကနေလဲဖြစ်တတ်တယ်၊စာယာကနေလဲဖြစ်တတ်တယ်၊ထိယာကနေလဲဖြစ်တတ်တယ်၊တွေးယာကနေလဲဖြစ်တတ်တယ်၊ဒါရ6ပါးကနေဖြစ်တတ်တာပါပဲ။အများဆုံးဖြစ်တတ်တာကတော့ကြာယာကနေဖြစ်တတ်တယ်၊ထိကျယာကနေဖြစ်တတ်တယ်၊ကိုမကြားခြင်းနဲ့အတန်ကြာရပြီ။ကိုယ်မနှိမ့်မြတဲ့စကားသံဤကြရပြီကိုကိုဆဲဆူတဲ့စကားချိန်မောတဲ့စကားကြံတတ်တဲ့စကားရင်ပြတဲ့စကားကိုကုံသိခါကိုထိပါတဲ့စကားစသဖြင့်ကိုမလွန်လာတဲ့စကားတွေကိုကြားပြီဆိုရင်ဒေါသဟာအများဆုံးဖြစ်တတ်ပါတယ်တခွန်းကြသီးခံနိုင်သေးတယ်နောက်တစ်ခါဆက်ပြုတ်ပြီးသီးခံလိုက်သေးတယ်၃လေးက၅က၆ကစသဖြင့်အချင်းချင်းခါခါပြုတ်ပြီးဆိုရင်တော့တစ်ခါတော့လေးဒေါသကတူလာလေးတစ်ခါတော့လေးဒေါသတူလာလေးကာယကံရှင်ကပြောမှာမဟုတ်ဘူးဈာကံလူကထိုးထိုးပြီးတဲ့ဆိုရင်လေဒေါသကဖြစ်လာတာပဲအဲဒီလိုအချင်းပေါ့လေအတန်လေးကြားရကနေဒေါသကဖြစ်လာတတ်တယ်အချင်းတွေကနေလည်းပဲဒေါသတွေဖြစ်လာတတ်တယ်ခုနပြောခဲ့တဲ့စိတ်နောက်ကျုံစင်ကနေတက်သေးတဲ့ဖြစ်ဖြစ်တယ်ဆိုတာကတော့ပုံမှန်ဘဝပုံမှန်လက်တွေ့ဘဝအတွက်ကိုပြောတာပါဝိပဿနာအလုပ်ခွင့်ယောဂီပုဂ္ဂိုလ်တွေအနေနဲ့ခန္ဓာတံပိုးကြီးကိုတူးဖြူနေတဲ့တံပိုးတူးသမားတွေအနေနဲ့အလုခွင့်မှာတွေ့ရတဲ့ဒေါသဆိုတာကတော့ခုနပြောတဲ့ဒေါသမျိုးတော့မဟုတ်ပါဘူးဘလို့ခါမျိုးတွေမှာဒေါသဖြစ်တတ်တယ်ဆိုရင်ထိုင်ရတာကြာလာလို့ဝေဒနာတွေတက်လာပြီးပေါင်းနေအောင်လာပြီးခါးတွေနာလာပြီးဒူတွေနာလာပြီးဆိုရင်ဒေါသမဖြစ်ဘူးလားအဲ့ဒါဖားပွားကြီးပွားလာတာပဲနော်စားတော့မကောင်းဘူးဆိုရင်လေဒေါသကဖြစ်မယ်ဆွမ်းပွဲမြင်လိုက်တဲ့နယ်ဆွမ်းပွဲထိုင်လိုက်တဲ့နယ်ဟွန်းလာပြန်ပြီပဲဟင်းလာပြန်ပြီမဆလာနဲ့အဲ့ဒါဟင်းမကြီးကြည့်ပြီးတော့ဒေါသလည်းမဖြစ်တတ်ဘူးလားလက်တွေလုတ်ခွင်ပါလေယာတိဥဒုကလည်းပူပြင်းပြီဆိုရင်ပူလိုက်တာချွေတီးကြလို့ယာတိဥဒုပူတာကြည့်ပြီးတော့လည်းနေကလည်းပူပူနေရင်ကောအားတိုင်းပူနေတာပဲနဲ့ယာတိဥဒုပူတာကိုလည်းဒေါသဖြစ်တယ်ကိုပေါ့ဝင်းကြီးယောဂီရဲ့ကိုယ်စိတ်နဲ့အခမ်းမတင်တာလေးတွေကိုယ်သဘောမတည်တဲ့ပြောဆိုပြုမှုလေးတွေမြင်ရကြတော့လေဒေါသဖြစ်တတ်တယ်။အဲ့ဒီဒေါသလေးတွေကိုဖြစ်လာတဲ့တိုင်းနဲ့တည်းချက်ချင်းရှုမှတ်ပြရမယ်။ဆောင်းဝိုင်းထိုင်လိုက်တာနဲ့ဒေါသအရင်ကြည့်ပြီးဒေါသဖြစ်တယ်ဆိုရင်ဤဒီသဘွယ်မဲမဲမရွတ်ခင်ကလေးကမှတ်ပြီးတော့စိတ်တူတယ်စိတ်တူတယ်စိတ်တူတယ်။ဒါမှတ်ရမှာနော်။တကယ်မှန်းမရှုခင်ရှုကပါကြီးပြားချက်နဲ့ပြောတာမဟုတ်ဘူး။ဒါတော့ဝိပဿနာဆိုတာကိုယ်မှာဖြစ်တဲ့မြစိတ်မှာဖြစ်တဲ့မြဘာပဲဖြစ်ဖြစ်ဖြစ်နေတဲ့အတိုင်းလေးမှတ်ရမှာပါပဲအင်းဝဲကြီးကြီးပြီးစိတ်ညစ်တယ်ဆိုရင်လေစိတ်ညစ်တယ်စိတ်ညစ်တယ်ဒီလိုမှတ်ရမှာပါပဲတရားထိုင်ရင်လည်းဝေဒနာတွေဖြစ်လာလို့နာကျင်ကြက်ခဲမှုတွေဖြစ်လို့စိတ်ညစ်ရင်လည်းပဲစိတ်ညစ်တယ်စိတ်ညစ်တယ်မှတ်ရမှာပါပဲကိုယ်ပဝဉ္ဇဉ်ယောဂီကြီးရဲ့အစဉ်မပြေမှုကိုတွေ့လို့စိတ်ညစ်တယ်ဆိုလို့ရှိရင်လည်းဘယ်လိုမှမလဲစိတ်ညစ်တယ်စိတ်ညစ်တယ်ဒါစိတ်ကနုပဒနာပါပဲစိတ်ကိုရှုမှတ်တာအဲဒီလိုသာမရှုမှတ်ဘူးဆိုရင်တော့ဒေါသဆိုတဲ့ဖားပွားကြီးကတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းကြီးလာလိမ့်မယ်အစားအသောက်ကိုကြီးပြီးတော့ဒေါသတွေဖြစ်တာမထိနိုင်ဘူးဆိုရင်တော့ကြာရင်ဟင်းမကန်နေမှောက်ပြတာတို့သုံးပြတာတို့ဒီလိုတွေဖြစ်လာမယ်နော်ယောဂီချင်းချင်းကြီးပြီးစိတ်တွေတို့တာကိုမထိရှုနိုင်ဘူးဆိုရင်လည်းပဲဘယ်လိုဆိုတော့ရိတ်တာတဲ့ဆိုတော့နေနေဥပုပ်ကမြင်ရိတ်တာထွက်တာနဲ့တွေ့မယ်ဟုတ်လားအဲ့ဒီလိုကလည်းဖြစ်တတ်တယ်နော်ဒေါသဆိုတဲ့ဖားပွားကိုပြီးခဲ့တဲ့အဆင့်မှာမငြိမ်းနိုင်တော့ဒီလိုပဲဖြစ်မှာပဲဒီတော့ဖြစ်လာတဲ့ဒေါသစိတ်တွေကိုတတိပဒဏီနဲ့ရှုမှတ်ပြရမယ်ဥမကြီးရှည်တန်းတင်ပြီးတော့ရှုမှတ်လိုက်ရမယ်ဒေါသဖြစ်တယ်ဆိုတာကိုမကြိုက်တဲ့အာယုံကြောင့်ဖြစ်တာပါပဲကိုကြိုက်တာတွေကြုံနေရလို့ဒေါသဖြစ်တယ်ဆိုတာရှိလားမရှိဘူးကိုမကြိုက်တဲ့အာယုံနဲ့တွေ့တဲ့အခါမှာသီးခံနိုင်ရမှာပေါ့တချို့ကပြောလို့ရှိတယ်တို့ကမဟုတ်ရင်မခံဘူးတဲ့ခံမှလည်းဆိုမှမဟုတ်တာပဲခံရမှာပေါ့ဟုတ်နေတာကြီးခံကြလို့ဒီလားဒီတယောက်ကပြောတယ်ဆိုတော့မင်းရုပ်ကလေးလှလိုက်တာကွာအေးငါသိခံပါတယ်ကွာဘယ်လိုဖြစ်နိုင်မှာမလားမင်းငြင်းသိကောင်းတာပဲကွာအေးငါသိခံပါတယ်ကိုယ်ကောင်းတာတွေပြောနေတာသိခံတယ်လို့မရှိဘူးနော်ကိုယ်ကမကောင်းတာတွေပြောမှမဟုတ်တာတွေပြောမှကိုယ်တကယ်မမှန်တာတွေကိုပြောမှသိခံရတာဟုတ်တာတွေပြောလို့သိခံကြအကြောင်းမှမရှိတာဒါကြောင့်ဆရာတော်ကြီးတစ်ပါးကမဟုတ်တာမှမခံနိုင်လို့ရှိရင်တော့ဟုတ်တာလည်းခံနိုင်မှာမဟုတ်ဘူးလို့မင်းကြားတော်မူပါတယ်မြတ်စွာဘုရားရှင်လက်ထက်တုန်းကဝေတိဟိကဆိုတဲ့အင်းရှင်မတယောက်ရှိတယ် သူဟာအင်မတန်ထင်ရှားကြောက်ကြတဲ့အမျိုးသမီးတူပါဝိရိယဟိကရုကသိပြီးတော့တဏှာကျင်နာတတ်တယ်သိပြီးတော့သဘောကောင်းတယ်သိပြီးတော့ဒေါသကင်းစင်တယ်ဉာဏ်လေးကြည့်လိုက်လို့ရှိရင်ကြီးလင်နေတာပဲဘယ်ချိန်ကြည့်လိုက်ကြည့်လိုက်ပြုံးနေတာပဲဒေါသဆိုတာရှိတောင်ရှိမှမထင်ဘူးဒေါသဆိုတာငွေကလေးကဒေါသဖြစ်မှဖြစ်ဘူးပါလိမ့်စားအဲ့ဒီလိုအဖြစ်ဝိရိယဟိကကိုတစ်မျိုးလုံးကချီးကျူးကြတယ်ဒါကိုသူ့အိမ်မှာနေတဲ့ကာလီဆိုတဲ့ဗမာလူဆိုတော့မမဲတူလို့ခေါ်တဲ့အိမ်မော်မလေးကငါသခင်မဒေါသမကြည့်ဘူးဆိုတာငါကပဲကောင်းနေလို့ဒေါသမကြည့်တာလားသူပင်ကိုယ်တဘာဝကိုကဒေါသမကြည့်တာလားငါစမ်းတာဦးမပဲအဲ့ဒီလိုတွေးပြီးတော့ဒီနေ့ကျတော့မနဲ့ဆော့ဆော့အိယာမထတော့ဘူးခါတိုင်းခါနေကြမထဘူးခါတိုင်းဆိုရင်တော့ဝီရိဟိကအိယံတို့နဲ့ချိန်ဆွင်းကော်ဖီကအစင်းနဲ့ဖြော်ပြီးသားရင်းနှီးဥရီကတဲပြီးသားမျက်နှာသစ်ဖို့သွားလိုက်စီဒီတော့အစင်းနဲ့ချက်ပြီးသားမျက်နှာသုပ်ပွားကအစင်းနဲ့ထားပြီးသားဒီနေ့ဝီရိဟိကထားလိုက်လာရောဘာမှလုပ်တာမတွေ့ဘူးမိတောင်မဖွင့်သေးဘူးအဲဒီတော့စိတ်တူသွားတယ်စိတ်တူပေမဲ့လို့ပြိပြီးတော့ပြင်းပြင်းထန်ထန်မဖြစ်သေးဘူးပေါ့လေမမဲတူနေမှာမကောင်းဘူးလားစီတော့တိုက်ဥမမဲဖြစ်မှချင်မှရဲ့သွားတော့မေးလိုက်ဥမပါလိအဲ့ဒါနဲ့မမဲတူခံနေဝင်သွားပြီးတော့အဲ့မမဲတူနေမကောင်းလို့လားဘာဖြစ်လို့အိယာမထတာလဲနေကောင်းပါတယ်အရှင်မဘာမှမဖြစ်ပါဘူးအိတ်ချင်တာနဲ့ပဲအိတ်နေလိုက်တာပါအဲ့ဒီလိုပြောတော့ဝေဒဟိကကစိတ်ဆိုးသွားပြီးတော့မျက်စောင်းလေးထိုးလိုက်တယ်ဘာမှတော့မပြောသေးပါဘူးအောက်ပေါ်လေးကနည်းနည်းလေးပွာလာတာပေါ့လေနော်နောက်တနေ့အဲ့ဒီတော့ကာလီကမမဲတူကစဉ်းစားတယ်။ဩငါအရှင်မတကယ်တော့ဒေါသကြီးတတ်တာပဲ။ငါကကောင်းနေလို့သာဒေါသမထွက်တာ။နောက်တနေ့ပြန်ဆန်းလာမယ်ဆိုပြီးတော့နောက်တနေ့လည်းအိယာမထဘူး။မမဲတူကြီးဘာဖြစ်လို့စောစောအိယာမထတာလဲ။ဘာမှမဖြစ်ပါဘူးရှင်မ။မထကျင်တာနဲ့ပဲတမင်မထပဲနေလိုက်တာပါ။ညီတော်ငါအကြောင်းသိတော့မှာပဲ။ဘာဖြစ်တယ်ညာဖြစ်တယ်နဲ့ဆဲဆူကြမ်းတမ်းတဲ့ဇာတ်ရိုင်းပြတဲ့ဇာတ်ကြီးပြောတော့တာပေါ့။အဘွားလေးကပို့ပြီးတော့ပွာလာပြီနော်တတိယနေ့လည်းပြန်ပြီးတော့စမ်းသပ်ပြန်နေအရာကစောစောမထဘူးဒီနေ့ကျတော့ဒေါသတွေကဒေါသတူတော့ဖောက်ပွားကတော်တော်လေးကြီးလာပြီလေအုပ်ချုပ်ပြီးလောက်ရှိလာပြီရှိလာတော့သူကခေါ်တာကူကငကူကမမဲတူလို့ခေါ်တာဒီနေ့တော့မမဲတူလို့တော့မခေါ်တော့ဟဲ့မဲတူမမကနောက်ရောက်သွားတယ်နော်ဟဲ့မဲတူမညီပါဆိုလို့အိမ်ရမထတာလေဘာမှမဖြစ်ပါဘူးဒီလိုပဲမထခြင်းလို့အိတ်ချင်တာနဲ့ပဲအိတ်နေလိုက်တာပါပဲမိမ့်ချင်တာနဲ့မိမ့်နေလိုက်တာပဲနှက်ချင်တာနဲ့နှက်နေလိုက်တာပါပဲလို့အဲဒီလိုပြောတော့လာစမ်းမဲတူမှဆိုပြီးတော့အနာရမှာရှိတဲ့တကားမင်းတို့ကြီးနဲ့ခေါင်းကိုရိုက်ခွဲလိုက်တာတွေးချင်းချင်းယူစည်းသွားပါလေအဲဒီတော့မှကာလီကတွေးရယူစည်းနေတဲ့ခေါင်းခွဲကြီးကင်ပြီးတော့အရက်ထဲမှာလှဲ့ပြီးတော့ကြော်ညာတော့တာပါပဲအရက်ကတို့ရင်ကြည့်ကြစမ်းပါဦးအစကတော့ကျမရဲ့အရှင်မကိုသဘောကောင်းနေစုကျင်နာတနာတတ်တယ်ဆိုမေတ္တာတရားကြီးမားတယ်ဆိုဒေါသမကြီးတတ်ဘူးဆိုခုတော့ကြည်ကြစမ်းပါဦးတဦးတည်းရှိတဲ့ကျမကိုမနေ့ဆောဆောအိယာမထလို့ဆိုပြီးတော့တကားမင်းတို့နဲ့ရိုက်တာသွေးတွေယူစီနေပြီကောင်းလဲကွဲသွားပါပြီအရက်ထဲလှည့်ပြီးတော့ကြော်ညာတယ်ကြော်လဲကြော်ညာအဲ့ဒီကြတော့ချင်းမွန်းတို့ကတစလောက်ချင်းမွန်းတဲ့လူတွေကဆယ်စားမကအစတရားမကကြည်ရကြတော့တာပဲဒီမိမငါတို့ကတော့စကမေတ္တာကြီးမားလာကြီးရဲ့ဒေါသကင်းလာကြီးရဲ့လို့အောင်းမိတာအခုမှပဲဖွတ်ထွက်မှပဲတံပူမှန်းပြီးတော့တယ်တတိယချင်းပေါ့လေအမျိုးဆုံးကြည်ရကြတော့တာပါပဲဒီတော့တံပူကလည်းပါလာကြတယ်နော်ဖွတ်ထွက်မှတံပူမှန်းပြီးတော့တယ်ဆိုပြီးတော့ဝေဒိဟိကကိုမျိုးမျိုးကြည်ရကြပါတော့တယ်ဒေါသရဲ့ဖားပွသဘောဟာဝေဒိဟိကအင်းရှင်မကိုကြီးလိုက်လို့ရှိရင်ပြတာပေါ်လင်ပါလေကိုယ့်ရဲ့လက်တွေဘဝကိုယ့်ရဲ့စိတ်တခြားလေးလာကြည့်မယ်ဆိုရင်လည်းပဲပြနိုင်တာပါပဲဘယ်ချိန်တော့ကဘသူကဘာပြောခဲ့လို့ဘလို့ဖြစ်ဖြစ်ဒီကျွန်တွေ့ခဲ့လို့ငါတော့ဒါဘလို့ဖြစ်ခဲ့ဘူးလေအဲ့လိုပြန်စဉ်းစားရမယ်ဒါကလက်တွေဘဝတွေအခုတောင်ပေါ်ဒုသမဘဝခန္ဓာတောင်ပေါ်ကြီးကိုအချိန်ပြည့်အိပ်ပျော်နေတဲ့အချိန်ကလို့ရင်အချိန်ပြည့်တူးဖြူနေတဲ့ဘဝမှာလည်းပဲဖြစ်လာတဲ့မြတ်ပဲအကြောင်းကြောင့်ပဲဒေါသတွေဖြစ်လာဖြစ်လာအဲ့ဒီဒေါသကိုအုပ်ရှိပြီးမဲ့လောက်ထိမကြီးစေပဲနဲ့ဖြစ်ဖြစ်ချင်းငြိမ်းတက်လိုက်ရမယ်။ဒါတော့ဒေါသဖားပွားဆိုတာဒေါသပါဆိုတဲ့သ ဆောင်းမိုးလေးကိုဆိုပြီးတော့ဒီနေ့တရားညီကုန်းချုပ်ကြရအောင်ဟောပြောခြင်းတနာဤပြည်သာပါဘီ။ဖာပွားဆိုတာဒေါသပါကောင်းစွာမှတ်ရမည်။
တံပိုးတုဒ္ဓမတရားတော်စတုထပိုင်းကိုနားကြားကြရတဲ့တရားနာပိဋကများမိမိခန္ဓာတံပိုးထဲမှာကြံ့လန့်ခံနေတဲ့ကမ္မထံရှုမှတ်မိတဲ့အဝိဇ္ဇာမင်းတုပ်ကြီးကိုလည်းဖယ်ရှားနိုင်ကြပါစေ။ဒေါသဒိဟုသောဖာပွားကြီးကိုလည်းဖယ်ရှားနိုင်ကြပါစေ။ဖယ်ရှားနိုင်ကြတဲ့အတိုင်းလည်းပဲဝိပဿနာဉာဏ်ဤဆင့်ဆင့်တက်နိုင်ဉာဏ်ဖုံဉာဏ်ဤဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒ
အရေးကြီးဆုံးစကားတစ်ခုနဲ့ညီကုန်းချုပ်ပါမယ်အပမဒိနာတံပါတိထာအပမဒိနာမမေ့မလဲရော့မပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဟုဆိုသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သေ